လက်ဘနွန်တောင်ပိုင်းကမြို့ရွာတွေနဲ့ဘက်ကတောင်ကြားကိုဗိုလ်တပ်ဖွဲ့နေမှာအစ္စရေးကလေချောင်းကနေတိုက်ခိုက်တဲ့အတွက်ဒါဇင်နဲ့ချီတည်ဆုံးခဲ့ရပါတယ်။ငြိမ်းချမ်းရေးအတွက်အစ္စရေးဘက်ကတောင်းပန်လာတဲ့အချိန်ထိတိုက်ခိုက်မယ်လို့ Hezbollah ခေါင်းဆောင်တဲ့ Niam Qasim ကပြောနေချိန်မှာပဲအခုလိုအစ္စရေးကတိုက်ခိုက်လိုက်တာဖြစ်ပါတယ်။လျှို့တနေရာကနေကြိုတင်အတန်းသွင်းထားတဲ့ Qasim ရဲ့မင်းကွန်းတဲမှာရန်သူအစ္စရေးဘက်ကသူ့ရဲ့ရန်လုံမှုတွေရပ်မယ်လို့ဆုံးဖြတ်ချိန်မှာနှိမ့်နိုင်ရေးလမ်းကြောင်းကိုသွားမှာဖြစ်ပြီးလက်ဘနွန်အစိုးရနဲ့လက်ဘနွန်လွှတ်တော်ဥက္ကဋ္ဌတို့ကလည်းတဆင့်နှိမ့်နိုင်မှုတွေကိုလုပ်မယ်လို့ပြောထားတာပါ။အစ္စရေးရဲ့တိုက်ခိုက်မှုကြောင့်လူပေါင်း38ယောက်သေဆုံးသွားပြီး54ယောက်ဒဏ်ရာရခဲ့တယ်လို့ဘန်ကတေတာအုပ်ချုပ်ရေးမှူးကလူမှုမီဒီယာ X မှာရေးပါတယ်။ Hezbollah ရဲ့အခိုင်အမာခြေကုပ်ယူထားတဲ့ဘေးရုတ်တောင်ပိုင်းကဆင်ခြေဖုံးအရပ်တွေမှာလည်းအစ္စရေးကဒေသခံတွေဘေးလွတ်ရာရှောင်ဖို့စစ်မိန်ထုတ်ပြန်ခဲ့တဲ့နောက်ဗုဒ္ဓဟူးနေ့က၄ချိန်နဲ့မနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့ Hezbollah တို့ကြားတိုက်ပွဲတွေဖြစ်ပွားတာ73လကြာလာချိန်အတွင်းတနင်္လာနေ့ထိဆိုလက်ဘနွန်မှာတည်ဆွတ်အပ်သူက3000ကျော်သွားပါပြီ။